ဒေါ်ဆန်းစုကြည်ကိုအာဂရီလိုက်စားမှုနဲ့တရားစွဲထားတဲ့မှုတွေနဲ့ပတ်သက်ပြီးတော့နှစ်ဖက်အပြန့်အလှန်စစ်မေးမြန်းခဲ့တာမှတရားလူတွေဘက်ကတက်တည်အခိုင်အမာပြသနိုင်ခဲ့ခြင်းမရှိဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြောလိုက်ပါတယ်ပြီးခဲ့တဲ့တပတ်အတွင်းဒေါ်ဆန်းစုကြည်ရဲ့တရားရုံးကြားနာစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အဂရီလိုက်စားမှုဆိုင်ရာအမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ကြားနေ့ကတော့နှစ်ဖက်ရှိနေတယ်တရားလူဘက်ကို cross examination လို့ခေါ်တဲ့အပြန်အလှန်မေးခွန်းတွေစစ်ဆေးမေးမြန်းခဲ့ကြပါတယ်ဒီအမှုမှာအဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကတရားလူဦးရထက်နဲ့တရားလူပြတပ်တွေတူဖြစ်တဲ့ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကိုမေးမြန်းခဲ့တာမှာတော့တပ်တွေအခိုင်အမာပြသနိုင်ခြင်းမရှိဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှင်နေတူဖြစ်သူဦးကြည်ဝင်းကပြောပါတယ
်ပေးတယ်လားပြောတာဒီရဆွဲဒီမမှတ်မိဘူးကွာရဆွဲမမှတ်မိဆိုရောက်တော့ကိုအဓိကထားပြီးတော့အကိန်းသူကဒါမျိုးကကိုယ်ကန်ရှင်ကပေးတယ်ဆိုရင်သူမှမှတ်ထားမှာပေါ့နော်ဒီလေးပေးရဆိုသူမှတ်မှာမထားနိုင်ဘူးဒါပေမဲ့ကိုနကဒီလိုဦးရထက်ကတော့သူကရဆွဲရင်းနဲ့သူကမှတ်ထားတယ်သူကတကယ်သိတဲ့လူလည်းမဟုတ်ဘူးသက်စီစစ်ပြီးတော့မှသိတဲ့လူဆိုတော့ဒါတစ်ဆင့်ရားသိတဲ့လူကတော့ထွက်ထားပြီးတော့တကယ်သိတဲ့လူကသူ့ချိုးမင်းသိန်းကဒီမပြောနိုင်ဘူးရက်ဆွဲပါလားဤလားရက်ဆွဲတိကျတိလားဆိုတော့ဒီရက်ဆွဲတော့မသိဘူးခုတင်တဲ့လာကိုသူသိတယ
်ဦးဖြိုးမင်းသိန်းကဒေါက်ဆန်းစုကြည်ကိုအကယ်ဒမီအခောက်ရွှေ9ပိတ်တာနဲ့အမေရိကန်ဒေါ်လာ6သိန်းကို3ချိန်ခွဲပေးခဲ့ရတယ်လို့ထွက်ဆိုခဲ့ပေမဲ့လည်းပေးခဲ့တဲ့ဆိုတဲ့ရက်ဆွဲအတိအကျကိုထွက်ဆိုနိုင်ခြင်းမရှိသလိုဒေါ်ဆန်းစုကြည်စီကလည်းအဲ့ဒီပစ္စည်းနဲ့ငွေတွေကိုတင်စီရမိတယ်ဆိုတာရှာဖွေပုံစံတက်တည်အထောက်ထားနဲ့ရုံးတော်မှာတက်တည်ပြသနိုင်ခြင်းမရှိခဲ့ပါဘူး။ဒါပြန်ဒီကြားနာဆစ်ဆဲမှုအတွင်နောက်ထပ်ချက်ကတော့ဦးဖြိုးမင်းသိန်းဟာစစ်တပ်ကဖေဖော်ဝါရီ1ရက်နေ့ကအာဏာသိမ်းချိန်ကစပြီးသူကိုဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာထွက်ဆိုသွားခဲ့သလို NLD ဘိုလ်အလုံးမှုဆောင်အဖွဲ့ဝင် CEC တွေတဲကဝင်ကြီးချုပ်တွေထဲမှာကျန်တဲ့ဝင်ကြီးချုပ်တွေကိုတရားစွဲထားပေမဲ့ဦးဖြိုးမင်းသိန်းကိုတရားစွဲဆိုထားခြင်းရှိမရှိဆိုတာနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာလဲဦးဖြိုးမင်းသိန်းကသူ့ဘော်မှာအခုချိန်ထိတရားစွဲဆိုထားခြင်းမရှိဘူးဆိုပြီးတော့အဲ့ဒီရုံးချိန်မှာထွက်ဆိုသွားခဲ့ပါတယ်။ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်162အပြင်တပ်တေကံဥပဒေပုံမှန် 24, 25, 26, 29မှာပြဋ္ဌာန်းချက်တွေအရတော့ရဲချုပ်ရဲလက်အောက်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့သူတွေရဲ့ထွက်ဆိုချက်တွေဟာတပ်တေကံမဝင်ဘူးဆိုပြီးတော့ဖော်ပြထားပါတယ်။ဒါကြောင့်ဦးဖြိုးမင်းသိန်းဟာလက်ရှိမှာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတာထိန်းချုပ်မှုအောက်မှာရှိနေတာဖြစ်တဲ့အတွက်သူ့ရဲ့ထွက်ဆိုချက်တွေဟာဥပဒေသဘောအရတပ်တေကံလို့မရဘူးလို့ဥပဒေပညာရှင်တွေကပြောနေကြပါတယ်။အချိန်ထဲမှာပဲစစ်ကောင်စီဘက်ကတော့ဒေါက်ဆန်းစုကြည်ကိုအာဂရီလိုက်စားမှုနောက်ထပ်သုံးမှုနဲ့ဆွဲဖို့လုပ်နေတယ်လို့သိရပါတယ်။ဒီတစ်ပတ်မှာနောက်ထပ်ထူးခြားတာတစ်ခုကတော့အခုတရားစွဲထားတဲ့အမှုတွေဟာဗုဒ္ဓဟူးနေ့ကလွဲပြီးတပတ်ကို၄ရက်နဲ့နေတိုင်းလိုလိုတရားရုံးမှာယုံကျိန်သွားနေရတာကြောင့်ကျမ်းမာရေးအရာတပတ်ခြားတစ်ခါစစ်ဖို့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကတရားရုံးကိုတောင်းဆိုခဲ့သလိုရှင်းနေတွေကလည်းတောင်းဆိုခဲ့ပါဗါဒါနဲ့ပတ်သက်လို့တရားရုံးကတော့ဆုံးဖြတ်ချက်မချမှတ်ရသေးပါဘူးခင်ဗျာ